ကိုရိုနာဗိုင်းရပ်စ်ကူးစက်မှုစိုးရိမ်စရာအခြေအနေလိမ္မော်ရအဆင့်သတ်မှတ်လိုက်တဲ့စင်ကာပူနိုင်ငံကနေပြန်လာတဲ့မြန်မာအမျိုးသမီးတအုပ်ကိုဒီကနေ့မနေ့ပိုင်းမှာပဲတောင်တကုန်နေအိမ်ကနေဝေဘာဂီဆေးရုံမှာခေါ်ထားပြီးသူ့ရဲ့ကျန်းမာရေးအခြေအနေကိုစောင့်ကြည့်နေတယ်လို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူကအတည်ပြုပါတယ်။လက်တလောမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိတန်တရာလူနာတဦးနဲ့စောင့်ကြည့်လူနာ12ဦးအထိရှိနေတယ်လို့လည်းပြောပါရယ်တရုတ်နိုင်ငံဝူဟန်မြို့ကနေစတင်ပြန့်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်အိမ်နီးချင်းမြန်မာနိုင်ငံအနေနဲ့ကူးစက်မခံရအောင်ကူးစက်မှုတန်တရာရှိသူတွေကိုစောင့်ကြည့်ဖို့ကိုလည်းကျန်းမာရေးပညာပေးနေပါတယ်မဆူမွန်ကဆက်သွယ်မေးမြန်းတင်ပြထားပါရယ်ရှင
်တရုတ်နိုင်ငံဝူဟန်ကနေတစဉ်စတင်ပြန့်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကပါအနှံ့ကူးစက်ပြန့်ပွားနေတဲ့နှုန်းကဒီသတင်းမှတ်အတွင်းမှာကို 38,000 ကျော်ရှိသွားပြီဖြစ်ပြီးတရုတ်အပါအဝင်ပြည်ပနိုင်ငံတချို့မှာပါသေဆုံးသူပေါင်းက100ကျော်သွားပြီဖြစ်ပါတယ်။တရုတ်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယမြန်မာနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်တန်ရရှိလူနာကတဦးပဲရှိတယ်လို့ဖေဖော်ဝါရီလ10ရက်နေ့ညကကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကနောက်ဆုံးသတင်းထုတ်ပြန်ထားပါတယ်။ဒီကနေ့ဖေဖော်ဝါရီလ9ရက်နေ့မနက်ပိုင်းမှာတော့စင်ကာပူနိုင်ငံကနေပြန်လာတဲ့မြန်မာအမျိုးသမီးတဦးကိုရိုနာဗိုင်းရပ်စ်ကူးစက်လူနာနဲ့ထိတွေ့မှုရှိခဲ့တယ်ဆိုတဲ့သတင်းအရသူ့ကိုတောင်တကုန်နေအိမ်ကနေခေါ်ဆောင်ပြီးဝေဘာဂီအထူးကူဆေးရုံကိုပို့ဆောင်ပြီးစောင့်ကြည့်နေပါတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကူးစက်ရောဂါတိုက်ဖျက်ရေးဌာနခွဲဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကအတည်ပြုပါတယ
်။ဝေဘာဂီကိုပို့လိုက်တယ်ဆိုတဲ့အိမ်စီစဝါပြန်လာတဲ့အမျိုးသမီးကတန်မြတ်လူနာလည်းမဟုတ်ပါဘူး။ဆေးရုံတင်စောင့်ကြည့်လူနာလည်းမဟုတ်ပါဘူးနော်။သူကတန်မြတ်ပြောမယ်ဆိုရင်ဟော့စပစ်တယ်ကွာရန်တီးလုပ်တယ်အခုကလေးကြီးကျောင်းသားတွေလုပ်တယ်လို့မိမူးကြီးတွေလုပ်တယ်လို့ပဲတန်မြတ်ကဆေးရုံမှာထားပြီးစောင့်ကြည့်တဲ့ပုံပဲ။ဘာမှကုသမှုမလိုပါဘူးသူက။ရှားလာလည်းမရှိဘူးဆက်ရှိလမ်းကြောင်းလည်းမရှိဘူးပေါ့နော်။အဲ့တော့သူကကြတော့ခုနကွန်တက်ဟစ်ရှိနေပေါ့နော်။ confirm case နဲ့ contact issue ရှိတယ်ဆိုတဲ့အခုကြောင့်သူဆေးရုံမှာထားပြီးတော့ထားပြီးတော့တန်မြတ်ကကွာရန်တီးလုပ်တာပါ။သူနဲ့
ဒီကနေ့ဖေဖော်ဝါရီလ9ရက်နေ့အထိမြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့စောင့်ကြည့်လူနာက12ဦးအထိရှိပါတယ်လို့လည်းဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်
တကယ်လို့နော်အရင်အတိုင်းမှာပဲနတ်မတူတာတယောက်ကဖြစ်ပြီးရပြီးတော့သူကတော့ဆက်ရှိနေတော့မှာပဲအဲကျွန်တော်တို့သေယုံပြေပြီးတော့စောင့်ကြည့်တဲ့လူနာတွေက12ဦးရှိပါတယ်12ဦးမှာဆိုမင်းကမန္တလေးသေယုံမှာရှိတဲ့အသက်53နှစ်အမျိုးသားရယ်အခုတိုင်းပေါ့ပြနေတာ34နှစ်အမျိုးသမီးရယ်ဒီရဲတောင်လေးကြီးရနေပြီးတော့အသက်55နှစ်ဒီဒီကိုသေရုံမှာအရာကုသရတဲ့တယောက်လေမင်းလေးသေရုံမှာရှိတဲ့
စင်ကာပူနိုင်ငံကနေပြန်လာတဲ့မြန်မာအမျိုးသမီးကိုကျန်းမာရေးဝန်ထမ်းအနေနဲ့သက်ဆိုင်ရာမြို့နယ်တာဝန်ရှိတဲ့သူတွေကတွားရောက်ခေါ်ဆောင်ပြီးတော့ဝေဘာဂီဆေးရုံကိုပို့ဆောင်လိုက်တဲ့အကြောင်းနဲ့အခုလက်ရှိသူမနေထိုင်ခဲ့တဲ့တောင်တကုံမြို့နယ်ပလဲမွန်အင်ယာဝင်းအတွင်းကျန်းမာရေးစိုးရိမ်စရာမရှိအောင်ဆောင်ရွက်ပေးနေတဲ့အခြေအနေတွေကိုတော့တောင်တကုံမြို့နယ်ကရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဦးညီညီကအခုလိုရှင်းပြပါဗျာ။တောင
်တကုံ65ရက်ကမှရှိနေတဲ့ပလဲမွန်အိမ်ရမှာကိုဒီစောက်ကြည့်လူနာဖြစ်သူတွေ့ရတာပေါ့နော်။ဟိုမှာသူနဲ့အတူနေလာခဲ့တဲ့သူက positive ဖြစ်နေတာဖြစ်တဲ့အတွက်အဲဒါကိုကြေညာရှိပြီးတော့ချက်ချင်းပဲရန်ကုန်တိုင်းကျန်းမာရေးအဖွဲ့ကနေပြီးတော့ဆင်းလာပြီးသူ့ကိုဒီပါကြီးကိုတန်းပို့လာပါ။ဘယ်လို့ဆိုတော့သူနေတဲ့တတိယတက်နဲ့စုတာတက်ပေါ့နော်။နှစ်ခန်းလုံးမှာရှိတဲ့ဒီနေထိုင်တဲ့သူတွေကိုတော့အခန်းထဲကအခန်းကြီးကိုတော့ပြေးမထွက်တော့ဘူးပေါ့နော်။ပြေးမထွက်ဘဲနဲ့14ရက်စောင့်ကြည့်နေတာပေါ့။ဟောအဲ့ဒီအခြေအနေကိုမြို့နယ်ဒီကျန်းမာရေးတာဝန်ရှိတဲ့ပုဂ္ဂိုလ်တွေအားလုံးကတော့ဟိုစောင့်ကြည့်ပြီးတော့အကူအညီပေးနေတော့ရှိနေတ
ယ်။မြန်မာနိုင်ငံနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုရှိတယ်ဆိုတဲ့တန်တရားရှိလာရင်သက်ဆိုင်ရာကိုချက်ချင်းသတင်းပေးဖို့ကိုလည်းကျန်းမာရေးဌာနကသတိပေးနှိုးဆော်နေပါတယ်။ကူးစက်မှုတွေမဖြစ်ပွားရအောင်အများပြည်သူလူထုအနေနဲ့ပူးပေါင်းပါဝင်နိုင်တဲ့အနေအထားကိုလည်းလူထုကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂကူးဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကအခုလိုအကြံပေးပါတယ်
။အဓိကကတော့ဒီပြည်သူလူထုကပါဝင်မှရမယ်။အထူးသဖြင့်တော့ဒီတရုတ်ပြည်ကနေပြန်လာတဲ့လူတွေ outbreak ဖြစ်ပွားနေတဲ့နိုင်ငံကနေဒီလူနာနဲ့ထိတွေ့နိုင်တယ်လို့တန်တရားရှိတဲ့လူတွေနောက်တစ်ခုကလည်းပြည်ညာချက်တွေလည်းထုတ်ထားတာကပြန်လာတဲ့ပြည်နိုင်ငံဒါပဲဒီပြည်ပြည်ပြန်လာတဲ့သူကိုဖြားနာတာဟိုတယ်လို့နောက်သူတို့နေထိုင်ရာအိမ်မှာဖြားနာတာများတန်တရားရှိတာပတ်ဝန်းကျင်ပြည်သူလူတွေကတွေ့ရှိခဲ့ရင်လည်းနောက်သတင်းပို့ပြီးတော့နော်ပြောကြားနိုင်တယ်ဆိုတဲ့ဟာလေးတွေထွက်လာတဲ့အခါကျတော့ကျွန်တော်တို့ဒီပြည်သူလူထုအထက်ကိုရောက်ရှိနေတော့ပိုးတည်ဆောင်လာတဲ့တန်တရားရှိတဲ့လူတွေကိုတော့ဒါအကုန်လုံးကနေဒီနီးစက်တဲ့လူတွေအားလုံးကိုကျွန်တော်တို့ကအသေးစိတ်စောင့်ကြည့်မှသာလျှင်ဒီတစ်မြို့လုံးပြန့်နှံ့တဲ့အခြေအကာကွယ်နိုင်မှာပေါ့နော်ဒါတွေကိုကြတော့လူတိုင်းလူတိုင်းတူးချင်းကဒီဟာကိုသိရှိနားလည်မယ်ဆိုရင်တော့ဒီပြန့်နှံ့မှုကိုထိန်းချုပ်တဲ့နေရာမှာ ပုံရေးလဲပါတယ်ပုံစံထိအောင်နိုင်ပါတယ်
မြန်မာနိုင်ငံပါဝင်နိုင်ငံသီးသီးမှာတရုတ်ခီးသွားတွေကိုပိတ်ပင်မှုရှိသလိုတရုတ်နိုင်ငံကနေပြန်လာတဲ့နိုင်ငံသားတွေကဘာလက်ခီးသွားတွေကိုလည်းအထူးကြက်မှတ်စစ်ဆေးနေပါတယ်ရှင်